ကဘာတလွားဆက်သွယ်ရေးမြန်ဆန်အားကောင်းစေဖို့အတွက်ကြိုးစားရမှာဂျိုရုတွေရဲ့အရေးပါပုံကိုဒီတစ်ပတ်မှာပြောပြပါမယ်ရှင်မြန်မာနိုင်ငံမှာဆက်သွယ်ရေးအတွက်ဂျိုရုဆက်သွယ်ရေးကွန်ရက်ကိုအမေရိကန်၊တရုတ်၊ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့နိုင်ငံပေါင်းစုံကနေတနစ်ကိုအမေရိကန်ဒေါ်လာ၁၀သန်းကျော်လောက်ပေးပြီးငှားရမ်းအသုံးပြုနေရကနေအခုပြင်သစ်အခြေစိုက် Intelsat ကုမ္ပဏီကို15နှစ်အတွက်ဒေါ်လာတန်ပေါင်း 155.8 သန်းပေးပြီးမြန်မာဆက်တူးကို2019အောက်တိုဘာလောက်မှာစပြီးတော့အသုံးပြုနိုင်တော့မှာဖြစ်ပါတယ်။ Intelsat ရဲ့2000ခုနှစ်ကလွှတ်တင်ထားတဲ့Intelsat 902 Joru နဲ့ Myanmar Set 1 ကိုတုံးတဲ့အချိန်က 2G နဲ့ 3G ဝန်ဆောင်မှုကိုပဲပေးနိုင်တာဖြစ်ပြီးအခု Myanmar Set 2အတွက်တော့ Intelsat က16နှစ်ကြာပြီဖြစ်တဲ့သူ့ရဲ့ Intelsat 902ကို C-band line နဲ့ KU band line တွေနဲ့အဆင့်မြင့်ထားတဲ့ Intelsat 39နဲ့အစားထိုးလိုက်တာကြောင့် 3G နဲ့ 4G လိုဆက်သွယ်မှုပိုပြီးမြန်ဆန်တဲ့မျိုးဆက်တွေအတွက်ဝန်ဆောင်မှုတွေပေးနိုင်တော့မှာဖြစ်ပါတယ်။ဒီ Intelsat 39ကို American နိုင်ငံ California ပြည်နယ် Palo Alto အခြေစိုက် Maxar နည်းပညာကုမ္ပဏီကနေတည်ဆောက်ပေးတာဖြစ်ပါတယ်။ဒီဂျိုရုကိုပြင်သစ် Arian Space ကုမ္ပဏီကသူ့ရဲ့ Arian 5ဒုံးပျံနဲ့တောင်အမေရိကတိုက်အရှိမြောက်ဖျားကပြင်သစ် Guiana မှာရှိတဲ့ Guiana Space Center အာကာသစခန်းကနေမြန်မာစံတော်ချိန်ဩဂုတ်လ9ရက်မှာလွှတ်တင်ခဲ့တာပါ။အခုလိုဆက်သွယ်ရေးအတွက်အားထားရတဲ့ဂျိုရုနဲ့တခြားဂျိုရုတွေနဲ့ပတ်သက်ပြီး NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကရှင်းပြပါတယ်
။ဂျိုအတုဆိုတော့ဂျိုအစ်စ်လည်းရှိရပါတော့ဆိုအင်္ဂါဂျိုရုကြာတပရိဂျိုရုပေါ့နော်။ဒါတွေကဖြတ်ကြဝလာနေုပ်ပတ်နေတဲ့အရာပေါ့နော်။ဒါဂျိုတွေအဲလာလည်းဂျိုတစ်ခုပဲလူလုံးပြီးလွတ်တင်ထားတဲ့ဂျိုရုအလုံးပေါင်းကအခုရှို2000လောက်ရှိပဲ။ဂျိုရုကရွေအစားအမျိုးမျိုးရှိတယ်ပုံတံလည်းအမျိုးမျိုးရှိတယ်အမျိုးအစားအများကြီးခွဲထားပါတယ်အသုံးပြုတဲ့ဟာနဲ့ခွဲထားတာရှိတယ်လို့ပတ်လန်းပေါ်မူတည်ပြီးတော့ခွဲထားတာရှိပါတယ်ဒီအပီပီဆိုင်ရာအာကာသစခန်းပေါ့နော် International Space Station ဆိုလို့ရှိရင် Low Earth Orbit လို့ခေါ်ရပေါ့နော်ပတ်လန်းအနိုင်မှာသူဆိုလို့ရှိလို့ကျဲကဘာအထက်မိုင်250နဲ့300ကျားမှာ400ကျားမှာသူကအတက်အစင်းတော့ရှိတယ်ပေါ့ဒါလူတွေပြစ်လွတ်တင်ထားတဲ့အတွက်ဒါလည်းဂျိုရုတစ်မျိုးလို့ခေါ်ပါတယ်
ဟုတ်ပါတယ်နေဆက်ကြဝလာထဲမှာတဘာဝအလျောက်နေကိုလှက်ပတ်နေတဲ့ဂျိုးအစ်စ်တွေလိုပဲလူသားတွေလွတ်တင်ထားတဲ့ဂျိုးအတုတွေကအများအပြားရှိနေတာပ
ါကမ္ဘာပေါ်မှာပထမဦးဆုံးလွတ်တင်လိုက်တဲ့ဂျိုးတုကစပုတနစ်ပေါ့နော်ရုရှားလွတ်လိုက်တာပါအခုလောလောဆယ်အမေရိကန်နိုင်ငံကဂျိုးတုအားလုံးပေါင်းဆက်သွယ်ရေးကာကွယ်ရေးအတရာရောလမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်တဲ့ဟာ GPS လို့ခေါ်တယ်အဲ့ဒါမျိုးဂျိုးတုအားလုံးပေါင်း140လောက်ရှိပါတယ်တရုတ်နိုင်ငံက290လောက်ရှိတယ်။နောက်ပြီးရုရှားက146ခုရှိပါတယ်။ကျန်နိုင်ငံတွေကမ္ဘာမှာရှိတဲ့နိုင်ငံတော်တော်များများအကုန်လုံးပေါင်းလိုက်တဲ့အခါကျတော့636-640လောက်ရှိပါတယ်
။အခုလွှတ်တင်လိုက်တဲ့ Intelsat 39ဟာအရှေ့လောင်တီကျူ62ဒီဂရီမှာရှိနေပြီးအမြင့်ကမိုင်2000ကျော်မှာရှိနေမှာဖြစ်ပါတယ်။ဘာကြောင့်ဒီလောက်အမြင့်မှာတင်ထားတာပါလဲ
။အခုလွှတ်လိုက်တဲ့မြန်မာ set 2 intercept 39ဆိုတဲ့ဂျိုဒူဖြစ်ပါတယ်သူကိုတင်ထားတဲ့ပတ်လန်းကမိုင်2000လောက်မှရှိတယ်အဲ့လောက်အမြင့်ရောက်သွားတဲ့အခါကြလို့ရှိရင်ဂျိုဒူရဲ့ကဘာကိုတပတ်ပတ်ဖို့ကြာတဲ့အချိန်က24နာရီဆိုတဲ့အခါကြတော့အောက်ကနေလှမ်းကြည့်လိုက်လို့ရှိရင်တနေရာထဲမှာဒီဂျိုဒူကမရွှေ့တဲ့အတိုင်းပဲပေါ့နော်ဒါကို geosynchronous ကဘာပတ်တဲ့တရက်ကြာတဲ့အချိန်24နာရီနဲ့သူကအကိုက်လဲနေတဲ့အတွက်ပေါ့နော်အဲ့တော့အဲ့လောက်အမြင့်မှာဆိုလို့ရှိလို့တနာယုံမိုင်း9000လောက်နဲ့သူကပတ်ပါတယ်။ Arthur C. Clarke ဆိုတဲ့တိတ်နာမည်ကြီးရဲ့သိပ္ပံပညာရှင်က1945ခုနှစ်လောက်မှာသူကအကယ်၍သာဒီပစ္စည်းတစ်ခုကိုပေါ့နော်ဂျိုဒုပေါ့လေအခုတော့လေအဲ့ဒီဂျိုဒုကိုအဲ့လောက်မိုင်းအမြင့်မှာတင်ထားလိုက်လို့ချင်းဒီဂျိုဒုကကဘာနဲ့အကိုက်ဟို geosynchronous orbit ပေါ့နော်အဲ့မှာပဲပတ်နေမယ်24နာရီတည်းဆိုလို့ရှိရင်တပတ်ပတ်မယ်ဆိုတဲ့အခါကျတော့အဲ့နေရာမှာရှိမယ်လို့သူကဟောဂိန်းထုတ်ခဲ့ပါ1945ခုနှစ်မှာအဲ1959ခုနှစ်လောက်မှာစပုတနစ်တင်လိုက်တဲ့အခါကျတော့မှအဲ့ဒီ geosynchronous orbit အတိုင်းသူပတ်တဲ့အတွက်အော်ဒါဆိုလို့ရှိရင် Arthur C. Clarke ပြောတာမှန်ပါလားဆိုပြီးတော့မှစပြီးတော့သဘောတူရပါတော့နော
်ကဘာမြေပြင်အထက်အာကာသနဲ့လွတ်တင်တဲ့ဂျိုးရုတွေမှာကဘာနဲ့အကွာဝေးကိုလိုက်ပြီးအသုံးပြုမှုကလည်းကွာခြားပါတယ်
အလေအလတ်ပေါ့နော်မိုင်းတထောင်ခွဲအောက်လောက်မှာဆိုလို့ရှိရင်အဲ့ဂျိုဒူပတ်တဲ့နှုံးကအယမ်းမြန်တယ်ပထမမိုင်း2000ကတနိုင်မိုင်း9000လောက်ဒါပေမဲ့မိုင်းတထောင်ခွဲအောက်လောက်ကျလို့ရှိရင်သူ့ရဲ့ပတ်နှုံးကတနိုင်ရုံမိုင်း9000လောက်အထိပတ်ရပါတယ် Now, a name ပေါ့နော် low earth orbit satellite အဲ့ဂျိုရုဆိုလို့ရှိရင်တနားခွဲတစ်ခါဆိုတော့မိနစ်90လောက်ကြာလို့ရှိရင်ကဘာကိုတပတ်ပတ်ပါတယ်အဲ့တော့တနေ့အပတ်ပေါင်းများစွာပတ်နိုင်တာပေါ့အဲ့ဂျိုဒူတွေကများသောအားဖြင့်ယာတိဥဒုတဘာဝဘေးအန္တရာယ်တွေကိုအမြဲတမ်းကြည်နေတဲ့ဂျိုဒူတွေဆိုလို့ရှိရင်အဲ့နေရာမှာတင်ထားလေးရှိပါတယ်နောက်စစ်အတွက်သုံးတဲ့ဒီ military satellite ပေါ့နော်စီမှာဖြူဟာမြောက်အောင်ဘယ်နေရာမှာဘယ်စစ်တင်ပေါ်ဘလို့သွားနေတယ်အနုမြူထိပ်ဖူးတွေတင်ထားတဲ့ဒုံးပြန်နေတနိုင်ငံနဲ့တနိုင်ငံကြည်နေတဲ့ဟာတွေကိုအဲ့ဒါ military satellite ပေါ့အဲ့သူတို့ကတော့အနိုင်ကမ္ဘာအထက်မိုင်တရာနဲ့တစ်ထောင်ကြားမှာရှိပါတယ်သူတို့ကဂျိုရုကနေပြီးတော့လှမ်းပို့တဲ့တင်းကချက်ချင်းအမြန်ရောက်တယ်လေအဲ့ဒါအဲ့အတွက်ဆိုတဲ့အခါကျတော့အဲ့လောက်မိုင်အမြင့်မှာပဲတင်ပါတယ်အဲ့တော့ပလန်းအကွာဝေးပေါ်မူတီဗီခွဲတာမျိုးအစားပြောမယ်ဆိုလို့ရှိရင်ဆက်တွယ်ရေးနောက်မိုးလေဝသဂျိုဒူကဲဇေးဂျိုဒူအဲ disaster area ပေါ့နော်ဒီတဘာဝဘေးအန္တရာယ်ကျနေတဲ့အချိန်မှာဘယ်နေရာတွေမှာဘလောက်အထိရေကြီးပဲရှန်နေလဲဆိုတဲ့ဟာတွေအဲဂျိုဒူအဲ့ဒါကတော့ low earth orbit နေရာတွေမှာတင်ထားပါတယ်နောက် GPS ပေါ့နော်လမ်းပြဂျိုဒူကျွန်တော်တို့ဟိုကားသွားတဲ့အခါကျလို့ရှိရင်သုံးနေရ global positioning system ပေါ့နော်အဲ့ဒါ navigation အတွက် now remote sensing ဆိုတာတိတ်ပြီးတော့ဝေးလံတဲ့နေရာတွေချက်ချင်းမရောက်နိုင်တဲ့နေရာတွေအတွက်သုံးနေဟာနောက်ပြီးတော့ polar orbit satellite ဆိုတာရှိပါတယ်အဲ့ဒီဂျိုဒူတွေကြာ equator ကိုမပတ်ဖဲနဲ့မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းကိုပတ်တယ်မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းပတ်တဲ့ solar orbit satellite တွေအများတော်အပြင်သိပ္ပံသုတေသနအတွက်ပေါ့နော်အဲ့ဝေရိုးစွန်းမှာရေတွေခဲနေတာရာသီဥတုပြောင်းနေတာအဲ့ဒါအတွက်လေ့လာတဲ့ဂျိုဒူတွေဖြစ်ပါတယ်အနောက်မိုင်တပန်းလောက်မြိတ်နဲ့ Lagrange point လို့ခေါ်ပါတယ်အဲ့အဲ့နေရာမှာလည်းဂျိုဒူတွေရှိတယ် Hubble Space Telescope James Webb Telescope ပေါ့နော်အဲ့ဒီအဝေးကြီးမှန်ပြောင်းနေတင်ထားတဲ့ဂျိုဒူတွေဆိုလို့ရှိရင်ကမ္ဘာမြေမျက်နှာပြင်ရဲ့အထက်အမြင့်ကြီးမှာတင်ထားရပါတယ်အဲ့ဒါပါလဲဆိုဆက်ကြဝလာတစ်ခုလုံးလေ့လာတဲ့အတွက်ဒီမြန်မာ SET 2 Intercept 39ကတော့ဝေးလံတဲ့အရောက်ပေါက်နေတဲ့ဒေတာတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ပေါ့နော်အဲ့ဒီအတွက်တင်တာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်